လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်က VOA ရုပ်သံဓာတ်ရိုက်ထုတ်လွှင့်ခန်းအစီအစဉ်အတွင်းရဲတွေဖမ်းဆီးတာခံခဲ့ရတဲ့အငိမ့်စားတရုတ်ပေါမောက်ခကိုလူတွေ့မေးမြန်းနေတဲ့ VOA Mandarin တရုတ်ဌာနသတင်းတောက်နဲ့ VOA အတွက်သတင်းပို့ပေးနေတဲ့အချိန်ပိုင်းသတင်းတောက်တို့နှုတ်ကိုတနင်္လာနေ့မှာတရုတ်အာဏာပိုင်တွေက6နာရီတည်းမနဲ့ဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။အငိမ့်စားပေါမောက်ခဆန်ဝမ်ကန်ကိုသူ့နေအိမ်တိုက်ခန်းမှာပိတ်ထားတဲ့တကားရဲ့တစ်ဖက်ကနေစကားပြောအပြီး VOA Mandarin ဌာနသတင်းတောက်ရင်ပင်ဖန်နဲ့ VOA အချိန်ပိုင်းဌာနသတင်းတောက် Alan I တို့နှုတ်ကိုရှန်တုံးခရိုင်ဂျီနန်းမှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဆန်ကသူ့ကိုဖမ်းဆီးခဲ့တဲ့အသေးစိတ်အချက်လက်တွေကိုသတင်းတောက်ဖန်ကိုပြောပြခဲ့တာဖြစ်ပြီးသူပြောချင်တဲ့စကားတွေကိုလွတ်လပ်စွာလေးလိုင်းကနေတဆင့်ပြောခွင့်ပေးခဲ့တဲ့ VOA ကိုကျေးဇူးတင်ကြောင်းပြောပါတယ်။အဲ့ဒီတိုက်ခန်းအဆောက်အဦမှာရှိနေတဲ့ရဲတွေကလူတွေမင်းမြန်းချက်ကိုဂျောင်းဝင်နှောက်ရက်ဖို့စ조사ခဲ့ပြီးသတင်းတော်နှစ်ယောက်လုံးကိုတကွဲစီဖမ်းဆီးခဲ့တာပါသူတို့ကိုတီးကြားရင်တွေနဲ့တက္ကသိုလ်ဝင်းတက်ကအမည်မသိတဲ့နေရာတွေကိုလုံခြုံရေးအဆောင်တွေလို့သူတို့ကိုသူတို့ပြောတဲ့အမျိုးသားတွေကခေါ်ဆောင်သွားခဲ့တာဖြစ်ကြောင်းလည်းပြောပါတယ်သူတို့ကိုအင်ကာနဲ့အာယုံမတက်ခင်မှာပဲအန်ရကင်းကင်းနဲ့ပြန်ပြီးလှုပ်ပေးခဲ့တာပါဒါပေမဲ့ဖမ်းသွားသူတွေဟာဖမ်းရဲ့လက်ကင်ဖုံးကိုဖြစ်စီပြစ်ခဲ့တယ်လို့အိုက်ကိုတော့ပြန်မလွတ်ခင်ပါပဲသူ့ရဲ့လျှက်စစ်ပစ္စည်းကရိယာအလုံးထဲမှာရှိနေတဲ့အချက်လက်တွေကိုသူတို့ကကူးယူထားခဲ့တာဖြစ်ပါတယ်အခုလိုသတင်းတောက်တွေနဲ့အငိမ့်စားပမောက်ခါကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောကြဖို့တရုတ်အာဏာပိုင်တွေဘက်ကညှင်းဆိုပါတယ်